မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ပြည်ထွက်ပြေးတဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်မှာကျူးလွန်မှုရှိကြောင်းစစ်ဆေးထားတဲ့ရာဇဝတ်မှုတွေပေါ်မှာဆုံဆန်းစစ်ဆေးမှုတွေလုပ်ဖို့တရားရုံးမတင်ခင်ကြိုးတင်စစ်ဆေးမယ်တရားသူကြီး၃ဦးပေါ်အဖွဲ့တစ်ခုကိုဖွဲ့စည်းပေးလိုက်တယ်လို့ဇွန်လ25ရက်နေ့မှာ The Hague အခြေစိုက် ICC နိုင်ငံကရာဇဝတ်တရားရုံးဥက္ကဋ္ဌကကြေညာချက်ထုတ်ပြန်ပါတယ်။တရားသူကြီး၃ဦးဖြစ်တဲ့ Robert Hassima, Olga Herrera, Cuba Siane,Jeffrey Henderson တို့ကိုတာဝန်ပေးခဲ့တာပါ။မြန်မာနိုင်ငံနဲ့ကရင်းမြန်မွတ်စလင်တွေတိုင်းနဲ့ချီဘင်္ဂလားဒေ့ရှ်ဖြစ်ထွက်တဲ့အောင်မြန်မာလုံခြုံရေးတွေအတင်းကျပ်မောင်းထုတ်ခဲ့တဲ့ဆိုရဆက်ဆွဲချက်ပေါ်မှာဆောင်ရမ်းဖို့ ICC ရှေ့နေချုပ် Fatua Bensouda ရဲ့ဆောက်လာချက်ကိုမနှစ်ကစက်တင်ဘာ6ရက်နေ့မှာ ICC ကလက်ခံခဲ့ပြီးစက်တင်ဘာ17ရက်နေ့မှာရှေ့နေချုပ်ဘန်ဆူဒါကဒီဆောင်ရမ်းစစ်ဆေးဖို့တက်တဲ့အထောက်အထားတွေအလုံးလောက်ရှိမှရှိစတင်ဆောင်ရမ်းခဲ့တာပါ။မတ်လမှာရှေ့နေချုပ်ဘန်ဆူဒါဦးဆောင်တဲ့ဖွဲ့ဝင်ခုနှစ်ဦးကပါအဖွဲ့ဟာဘင်္ဂလားဒေ့ရှ်ကိုတရင်သုံးပတ်ကြာတော့ရောက်ခဲ့ပါတယ်။ICC ခေါင်းဆောင်ဖွဲ့စည်းဖို့သဘောတူညီချက်မှာမြန်မာကလက်မှတ်ရေးထိုးထားခြင်းမရှိဘဲနဲ့2010ကလေးကအဖွဲ့ဝင်ဖြစ်လက်မှတ်ရေးထိုးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာတွေရောက်နေတဲ့အတွက် ICC ကနေနေစီရင်ပိုင်ခွင့်အာဏာနဲ့အညီအရေးယူနိုင်ရင်နီးလန်းရှာနေတာဖြစ်ပါတယ်။ရိုဟင်ဂျာဆွေးရအတုံးလုံးကိုလက်မခံတဲ့မြန်မာဘက်က ICC ခေါင်းဆောင်ကတိုင်ကြဆောင်ရဲ့အမှောက်ကိုပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်။မြန်မာဟာ ICC ဖွဲ့ဝင်မဟုတ်တဲ့အတွက်ဒီစုံစမ်းမှုကိုပူးပေါင်းလုပ်ဆောင်စရာမလိုသလိုတရားစီရင်မှုမှလည်းအကျုံးဝင်ဘူးလို့ပြောဆိုထားပါတယ်။